မွန်လူမျိုးတို့ရဲ့ရှေးဟောင်းမျိုးတော်ဖြစ်တဲ့တဝနာဘူမိမျိုးဟောင်းပြန်လည်တူဖို့ရည်အတွက်စာရန်ဖတ်ပွဲကိုမွန်ပြည်နယ်မော်လမြိုင်မြို့မှာနှစ်ရက်ကြာကျင်းပခဲ့ပြီးဘီးလင်းမြို့နယ်နဲ့တထုံမြို့နယ်အတွင်းမှာပထမဆင့်ဖြင့်ကွင်းစင်းစစ်ဆေးဖို့ဆုံးဖြတ်ခဲ့ကြပါတယ်။မျိုးဟောင်းပြန်လည်တူဖို့ရည်ကိုတော့ရှေးဟောင်းသုတေသနဌာနကအဓိကဆောင်ရွက်မှာဖြစ်ပြီးနှစ်တူနှစ်ရှည်စီမံကိန်းနဲ့ဆောင်ရွက်သွားမှာဖြစ်ပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့တူနာဘုံမိမျိုးဟောင်းဟာလွန်ခဲ့တဲ့နှစ်ပေါင်း900ကျော်ကကွဲပြောက်သွားတဲ့မျိုးတမျိုးအဖြစ်သမိုင်းပညာရှင်တွေကယူဆထားတာပါဒီရှေးမျိုးတော်ဟောင်းကြီးကိုပြန်လည်တူဖော်ဖို့အတွက်ဒီလ25ရက်နဲ့26ရက်နေ့တွေကမွန်ပြည်နယ်မော်လမြိုင်မြို့မှာအလုံယုံဆွေးနွေးပွဲကျင်းပခဲ့ကြပြီးဘီလင်းနဲ့တထုံမျိုးနယ်တွေအတွင်းမှာပထမအဆင့်အဖြစ်ကွင်းစင်းလေးလာဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီလိုကွင်းစင်းလေးလာတာတွေကိုပထမဆုံးစတင်ဆောင်ရွက်ဖို့နှစ်ရက်ကြာဆွေးနွေးပွဲအဆုံးသတ်တဲ့ဗုဒ္ဓဦးနဲ့မှာဆုံးဖြတ်ခဲ့ကြတယ်လို့ဆွေးနွေးပွဲမှာပါဝင်တဲ့အမျိုးသားမှတ်တမ်းများမော်ကွန်းတိုက်ဦးစီးဌာနရဲ့ညွှန်ကြားရေးမှူးဟောင်းဦးနိုင်မောင်တိုးကပြောပါတယ်
။ပထမအဆင့်အနေနဲ့ကတော့စာပေးပေါ့။အဲဒီစာပေးကတော့ဒီနှစ်ဘတ်ဂျက်တင်မှာတော့နိုင်ပါတယ်။အဓိကကတော့နှစ်နေရာပဲနိုင်ပါသေးတယ်။နောက်တစ်ခုကတော့ရင်းနှောင်းအစပီဒါတမန်ဘုံမီအချက်ချဖြစ်တဲ့အယောက်သမားခေါ်တဲ့သောနာတိဥဒရထေတို့ရောက်ရှိတဲ့နေရာဖြစ်တဲ့ဝင်းကအယောက်သမားယောဟာကသူသူချူပီဒါဟာတွေကိုဆက်လက်ပြီးတော့ပြုဖို့ပါ။နောက်တစ်ချက်ကတော့နောက်ဆုံးသူ့နဘုံကြီးဖြစ်တဲ့ပထုံမျိုးပေါ့လက်ရှိပထုံမျိုးမနူဟာအလွန်သာပကံကိုပါတော့တဲ့အဲသူ့နဘုံကြီးပေါ့နော်နောက်ဆုံးမျိုးပေါ့န
ော်အရက်သမားနဲ့ဝင်းကမျိုးဟောင်းကတော့ဘီလင်းမျိုးနယ်အတွင်းမှာတည်ရှိတာဖြစ်ပါတယ်အဲ့ဒီနေရာကို1985ခုနှစ်ကနောက်ဆုံးတူးဖော်ခဲ့တာကြောင့်ဒီနေရာကိုပြန်လည်တူးဖော်ဖို့ပညာရှင်တွေနဲ့သူတေသီတွေကတိုက်တွန်းကြတာဖြစ်တယ်လို့ပြောပါတယ်ပထမအဆင့်ဖြစ်တဲ့ကွင်းစင်းစစ်ဆေးတာတွေဆောင်ရွက်ပြီးတဲ့နောက်မှာတော့တူဖို့ရေထင်းသိမ်းရေနဲ့တူဖို့ရတဲ့ရှေးဟောင်းအမွေနှစ်တွေကိုအများပြည်သူတွေလေးလာနိုင်အောင်ဆောင်ရွက်ရေးဆိုတဲ့လုပ်ငန်းတွေကိုဆက်လက်လုပ်ကိုင်မှာဖြစ်ပါတယ်ဒီလုပ်ငန်းတွေကိုတော့နှစ်တူနှစ်ရှည်စီမံကိန်းတွေချမှတ်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့မွန်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စိုးကပြောပါတယ
်ဒီသားအဲ့လိုပါလဲဆိုတော့ပြည်တော်လူစုရကလုံမှာပါနော်အဲပြည်တော်လူစုရကသူဒါနှစ်တူနှစ်ရှည်ဒီတော့လုံမှာပါနော်ပထမဆုံးနှစ်လောက်ကတော့နှစ်တူတနည်းချင်းတွေလှုပ်သွားမှာပေါ့နော်နောက်ပြီးတဲ့အခါကျတော့ဘက်မှာတော့ဒါဆက်လှုပ်မှာပေါ့နော်ဘယ်ဟာကိုဆက်လှုပ်မလဲဆိုတာအခုကတော့အကျမ်းမြင့်တော့ထွက်ပြီပေါ့အကျမ်းမြင့်ထွက်တဲ့ပုံမှာပရိနေသာမြေပြင်အနေသားကိုကျွန်တော်တို့ပြန်ကြည့်တော့ဦးမယ်နော်အဲလူနေတဲ့ဆောက်ဦးတွေနဲ့ကျွန်တော်တို့လုပ်ကင်းမလားဆိုဒီဟာကျွန်တော်တို့မြေပြင်လည်းဆင်းကြည့်အောင်ဦးမယ်နော်အဲတူရကတော့ကျွန်တော်ချက်ချင်းတော့တူပြဦးမှာမဟုတ်သေးပါဘူးအမများကြီးပြင်ဆင်ရအောင်မယ်
လုပ်ငန်းတွေကိုလှုပ်ဆောင်ရမှာရှီအောင်သုတေသနဌာနရဲ့ဗဏ္ဍာရေးအနေအထားအရ2013-14ခုနှစ်အတွင်းမှာပထမဆင့်ကိုသာလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ထားတာဖြစ်ပါတယ်နိုင်ငံတကာပညာရှင်တွေအကြားမှာတော့သွန်းနာပုံမိဟာနယ်မြေဒေသတစ်ခုဖြစ်မှတ်ယူထားပြီးဒီဒေသဟာအိန္ဒိယ၊ထိုင်း၊အင်ဒိုနီးရှားစတဲ့ဒေသတွေဖြစ်တယ်လို့ပြောဆိုရေးသားတာတွေလည်းရှိနေတာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်တဲ့ပညာရှင်တွေကတော့တူနာဘုံမိဟာမွန်ဒေတာမှာရှိတယ်ဆိုတာကိုသဘောတူတယ်လို့ဦးနိုင်မောင်တိုးကပြောပါတယ်။အဲ
့ဒီအပေါ်မှာဟိုတိုင်းကလည်းသူ့ဟာသူတူနာဘုံမိရှိပါတယ်။ဟိုမင်းနာတမ်ဘရောင်းကလည်းဖိဒီတာတူနာဘုံမိလို့ဆိုပါတယ်။အိန္ဒိယကလည်းသူဒေတာသူနီဘုံမိဆိုပါတယ်။အကြာပါကျွန်းသူမဆက်ကိုလည်းတူနာဘုံမိခေါ်ပါတယ်။ကျွန်တော်တို့ကအဲ့ဒီအကြောင်းတွေကတော့မပြောပါဘူး။ကျွန်တော်အခုဒီနေ့အဓိကပြောချင်တာကကျွန်တော်တို့မှာရှိတဲ့တူနာဘုံမိကိုဘယ်လိုပြင်မြင်ဖြောင်းအောင်လုပ်မလဲ။ပေါ်ရမလဲဆိုတဲ့ဟာအပိုင်းကိုပဲကျွန်တော်တို့သိနေချင်းဖြစ်ပါလေခင်ဗျာ။တူနာဘုံမိဆိုတာတကယ်ပဲကျွန်တော်တို့ရဲ့မွန်ဒေတာမှာရှိတဲ့အကြောင်းကိုပညာရှင်အားလုံးကသဘောတူကြပါလေ။
တူနာဘုံမိမြို့ဟောင်းတူဖို့ရဲ့အလုံယုံဆွေးနွေးပွဲကိုယဉ်ကျေးမှုဝန်ကြီးဌာနရှေးဟောင်းသုတေသနဦးစီးဌာနကဦးစီးကျင်းပခဲ့ပြီးသမိုင်းသုတေသနတူဖို့ရေးအပါအဝင်မွန်ပညာရှင်စုစုပေါင်း100ကျော်တက်ရောက်ခဲ့ပါတယ်။ဒီဆွေးနွေးပွဲမှာသူဝနာဘုံမိမျိုးဟောင်းအကြောင်းစာတန်း19ဆောင်တင်ပြလာရမှာအဲ့ဒီထဲကစာတန်း9ဆောင်ကိုဖတ်ကြားဆွေးနွေးခဲ့ကြပါတယ်။